I found the love for me. Well, darling, just dive right in, follow my lead. Well, I found a girl, beautiful and sweet. Well, I never knew you were the someone waiting for me. Cause we were just kids when we fell in love, not knowing what it was. I will not give you.
ခုလာမဲ့ February 14ရက်နေ့က Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်တာမလို့အခုလောက်ဆိုရင်တော့ချစ်ချင်းရဲ့နေ့လေးထဲမှာမှုပြန့်နေတော့ပြီထင်ပါရဲ့နော်အဲ့ဒီနေ့ကခရီးရန်အယူဆကစဉ်းသက်လာတယ်ဆိုပေမဲ့လည်းချစ်ချင်းမြတ်တာကိုအသေးမပြုဆင်နွှဲတာမလို့ကမ္ဘာနေရာဒေတာအနှံ့ပြားမှာ Valentine Day ချစ်သူများနေ့ပါဝင်ဆင်နွှဲလာကြပါပြီဒါကြောင့်မို့ကျွန်တော်တို့ view တွေတော်ရရှင်နေလေလေးလိုင်းပေါ်ကနေပြီးချစ်သူများနေ့ကိုဆင်နွှဲသွားကြမှာပါနော် Valentine Day အမတ်ကြီးကဒေတောင်းလာတဲ့သူတွေထဲမှာဆိုရင်တော့စုစုကစစ်တွေမျိုးကချေရတဲ့သူအတွက်ဆိုပြီးတော့ငယ်ငယ်လေးရဲ့ထာဝရချစ်သူတခြင်းလေးဖွင့်ပေးပါလို့တောင်းလာပါတယ်။သူ့ကိုအရန်ချစ်ပါတယ်။အမြဲတမ်းလည်းချစ်နေမယ်လို့ပြောပေးပါ။ view ကအကိုအမတွေ Valentine Day မှာပျော်ရွှင်ပါစီနော်တဲ့။ဟုတ်ကဲ့ပါရှင်။စုစုတယောက်လည်းချေရတဲ့သူစီကချစ်ချင်းမေတ္တာတရားတွေပို့ပြီးတော့ရရှိလက်ခံနိုင်ပါစေလို့ဆုတောင်းပေးပါရစေ
။မင်းကငါချစ်တာကန်တတ်တော့ရှိဘူးကွာဒါကိုမဲ့လေယုံကြည်ပေးသမားငါရဲ့သစ္စာစကားတမျိုးတွင်မထင်နဲ့ကွာငါချစ်တာနဲ့ဒီရောက်ပါဟန်ဆောင်ကလည်းမပြောပါဘူးမင်းဟာငါကွာထွားတော့ရာချစ်သူ
American ဒုတိယသမားမိုက်ပတ်စကာသူ့ရဲ့ဇနီးဖြစ်တဲ့ Karen အတွေ့ Valentine Day ချစ်သူများနဲ့အမှတ်တရပန်းကြီးဝယ်ပေးဖို့သူ့ရုံအောက်ကရေးဆိုင်မှာဆင်ပြော်ဝယ်နေတဲ့ဓာတ်ပုံကိုတရင်တော့တရားအမေရရိုက်ခုပြီးအင်တာနက်ပေါ်တင်ခဲ့လို့အဲ့ဒီဓာတ်ပုံကြောင့်တရင်တစ်ပုတ်ဖြစ်သွားခဲ့ပါတယ်။သူ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မေရော်ဒုသမားမိုက်ပတ်စကာသူ့ရဲ့ဇနီးအတွက်ဒီပန်းကြီးလေးဝယ်တာပါသူတို့ရဲ့34ချိန်မြောက် Valentine Day အမှတ်တရဖြစ်ပါတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသွားပါတယ်။Valentine Day အမတ်တရဒေးတောင်းလာတဲ့သူနောက်တစ်ယောက်ကတော့ရန်ကုန်တိုင်းအလုံမျိုးနယ်ကကိုနိုင်အောင်ကတောင်းဆိုတာပါခရင်ပြည်နယ်ကျုံတိုးမြို့မှာနေတဲ့နှင်းတစင်ဦးခေါ်တန်တန်ဦးအတွက်ချစ်သူတက်တန်းသုံးနှစ်ပြည့်အတွက်ချစ်သူများနေမှာမေတ္တာတိလက်ဆောင်တောင်းပါတယ်ဒီစီစဉ်လိုက်လုပ်ပြီးလို့လည်းအရင်ကကျေးဇူးတင်ပါတယ်ရင်ခုန်စွာနဲ့ပဲမျှော်လင့်နေပါမယ်ဆိုပြီးစာရေးလာပါတယ်ရှင်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့ကနမ်းမေပိုင်ဖြိုးတော်ချစ်ရတဲ့အောင်ကချစ်သူများနေအမတ်တရမေတ္တာတိလက်ဆောင်တောင်းပါတယ်နမ်းမေပိုင်ဖြူနားစင်ဖို့မျက်နှိုးချင်းမိုးတင်ဆိုတဲ့တခြင်းလေးဖွင့်ပေးပါလို့သူကတောင်းလာပါတယ် ရေးလာတဲ့သွားရှင်တယောက်ဖြစ်တဲ့တူတူလူမန်းကတော့ Valentine's Day စစ်သူများနေ့မှာစစ်မှန်တဲ့ဖြစ်ချင်းနေနဲ့ခံစားဖို့ကြိုးနိုင်ပါစေလို့ဆုတောင်းပေးလာပါတယ်။လှကျယ်ဆိုတဲ့သူကတော့ချစ်သူများနေ့ကိုဘယ်ကနေဘလို့ဆင်းသက်လာတယ်ဆိုတာလေ့လာကြည့်ကြပါ။ကိုယ့်ရဲ့ချစ်သူကိုတန်ဖိုးထားတတ်ကြပါစေတဲ့။သွားရှင် El Concern ကလည်းအားလုံးကိုနှုတ်ဆက်လာပါလေ။ Happy Valentine's Day ပါတဲ့။ Views of Brand ကတော့ Ed Sheeran ရဲ့ Perfect ဆိုတဲ့အချစ်တစ်ချက်လေးလွှင့်ပေးဖို့ပြောလာပါတယ်ရှင်။ဒဝဲမျိုးကညီမလေးမျက်နှိုးအတွက်ပါဆိုပြီးတောင်းဆိုလာသူကတော့ကောင်းမြတ်ဖြစ်ပြီးသူကတော့အောင်ထက်ရဲ့ကိုယ့်ရဲ့ချစ်သူဆိုတဲ့တခြင်းလေးထောက်လွှင့်ပေးပါတယ်။ VOA အကိုမတွေကိုလည်းကျေးဇူးတင်ပါတယ်။ထာဝရပျော်ရွှင်ပါစေ။ VOA လည်းထာဝရတည်တတ်နိုင်ပါစေဆိုပြီးလည်းဆုတောင်းပေးလာပါတယ်ရှင်။ညီမလေးမျက်နှိုးအတွက်အောင်ထက်ရဲ့ကိုယ့်ရဲ့ချစ်သူတခြင်းလေးထောက်လွှင့်ပေးလိုက်ပါတယ်နော်
။ပျော်စရာကတော့ဝေမြသူပူပင်စရာဆုံးမျိုးဖိတ်သူကိုယ့်ချစ်သူပြောင်းမပြတ်ဘူးပေးဆက်ရဲ့သူကိုယုံကြည်ရသူသူဖေးကူညဉ့်ညံတာရင်မရှိဘူးလူညံ့တဲ့သံစနေနှလုံးသားရှိသူဟန်ဆောင်ချင်တော်သူရကြဲမင်းရဲ့ချစ်ကိုပိုင်ခဲ့သူကိုဝတ်တကယ်ကိုကောင်းကောင်းနဲ့လူပဲချစ်သူကိုချေရတဲ့သူကိုမိုက်သမျှဆိုတဲ့ငိုခံယူရတဲ့သူအမောင်းမရှိသူအပြောင်းမပြတ်ဘူးအေးချမ်းချမ်းနဲ့တော့ပါလိတော့ဘူးကိုရဲ့ချစ်သူကိုချစ်သူ
Valentine's Day တော့ American တမန်ဟောင်း Barack Obama နဲ့ဇနီး Michelle တို့က Valentine's Day ချစ်သူများနဲ့အမတ်တရ Twitter လူမှုကွန်ရက်ပေါ်ကနေအမတ်တရစကားလေးတွေဖလှယ်ခဲ့ကြပါတယ်။သူတို့မနစ်ကအိမ်တော်တက်28နှစ်ရှိသွားပြီမယ်လေ။သူ့ဘုံမှာတူမေတ္တာမပြတ်တဲ့အကြောင်းအပြန်အလှန်ရေးသားပြီးပြောဆိုခဲ့ကြပါတယ်။ဒါနဲ့ချစ်သူများနဲ့တချင်းတောင်းလာတဲ့နောက်ထပ်သောရရှင်တယောက်ကချစ်သူများနေ့တွင်နောက်နှစ်ပေါင်းများစွာအတိုင်းချစ်အနာမှာအမြဲတမ်းရှိပေးပါမယ်တဲ့။တောင်ကုန်းမြို့မှာနေတဲ့မတဲစုအောင်ကိုကျွန်တော်ထပ်ဆိုင်မယ်ကတိပေးပါတယ်လို့ပြောလာပါတယ်။ဖြိုးကြီးနဲ့ရှင်ဖုံတည်ဆူထားတဲ့ကဘာအပြင်ဘက်ဆိုတဲ့တခြင်းလေးထုံလွှင့်ပေးပါတယ်။ဟိုးရင်တွေကနားထောင်ခဲ့ရတဲ့အချစ်တခြင်းဟောင်းလေးအချစ်တခြင်းကောင်းလေးဖြစ်ပါတယ်နော်။အခုဖြိုးကြီးနဲ့ရှင်ဖုံပြန်တည်ဆူထားတဲ့ကဘာအပြင်ဘက်ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ကြပါစို
့။တော်တော်မဲ့ချစ်ကဘာပေါ်လိုက်မလားဘယ်
ချစ်သူများနေရချစ်သူဆုံးတွေကြပေါ်ပေါက်တဲ့အချစ်မျိုးကိုပဲကန့်တက်ပြီးတော့ဆင်းရဲတာမဟုတ်ပါဘူးနော်။ကဘာတော်ဝန်းကလူပေါင်းများစွာကသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေပေါ်မှာချစ်ချင်းမြတ်တာကိုအမှတ်တရဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့ဒီချစ်သူများနေရအနောက်တိုင်းယဉ်ကျေးမှုခရီးယန်အယူအဆဖြစ်တဲ့ဆိုပြီးပြည်ပင်ကန့်တက်မှုတွေရှိတာပါ။ ပါကစ္စတန်နိုင်ငံမှာဆိုရင်ဒီဖေဖော်ဝါရီ14ရက်နေ့မှာကြာရောက်တဲ့ Valentine's Day ချစ်သူများတွေကအကျဉ်းစာရိတ်တာကိုပြက်ပြားစေတယ်လို့သတ်မှတ်ပြီးတော့သူတို့နိုင်ငံမှာပြည်ပင်ဖို့အဆုံးဖြတ်ချက်ချထားပါတယ်အင်ဒိုနီးရှားနဲ့အစောရီအာရေဗျနိုင်ငံတို့မှာလည်းဒီ Valentine's Day ဆင်နွှဲမှုတွေကိုပိတ်ပင်ထားပါတယ်။ချင်းနယ်စမီးဒေတာကချီးရတဲ့သူဇနီးလေး TN နားဆင်စေဖို့ဆိုပြီးတော့ချင်း Royal ဆိုပြီးတော့တချင်းတောင်းလာတဲ့တော်ရဆင်ကတော့ February 14ရက်နေ့ချစ်သူများနေ့အမှတ်တရဖြစ်နေဇော်ပိုင်နဲ့မေခလာဇုံရဲတီဆိုထားတဲ့အဲ့ဒီလောက်တောင်ချီးရသည်ဆိုတဲ့တချင်းလေးလွှင့်ပေးပါဗျို့ရေ။မေခလာရဲ့တချင်းဟောင်းလေးကိုဇော်ပိုင်နဲ့ပြန်တွဲပြီးတော့တီဆိုထားတဲ့အဲ့ဒီလောက်တောင်ချီးရသည်ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ရအောင်နော်။ချင်းနားကပါဆိုပြီးတောင်းလာတဲ့မာရီယာအလမ်ကတော့ချစ်ရတဲ့သူတွေအားလုံးအတွက် Valentine's Day ချစ်သူများနေ့အမှတ်တရမေတ္တာတိလက်ဆောင်ပါလာပါတယ်။ကျွန်တော်ချစ်သူကောင်မလေးအတွက်သချင်းတောင်းခြင်းလို့ပါ။ရွှေထူးရဲ့အချစ်စစ်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါ။ကျွန်တော်ချစ်သူမလေးကဘိမျိုးကပါသူ့ရဲ့နာမည်ကိုခိုင်းလို့ပဲခေါ်ပါတယ်ဗျာတဲ့။သူ့ကိုအယံတရိယပြီးတော့အယံလွမ်းနေပါတယ်။မပြောင်းလဲတဲ့အချစ်တင်နဲ့ချစ်နေလဲပါဆိုတာသူသိစေချင်ပါတယ်။ကျွန်တော်နာမည်ငိမ့်အောင်ပါပလဲမျိုးကပါဆိုပြီးတော့သူ့ရဲ့ချစ်သူကောင်မလေးအတွက်ရွှေထူးရဲ့အချစ်စစ်ဆိုတဲ့သချင်းလေးတောင်းဆိုလာပါတယ
်ကျွန်တော်တို့မှငါနဲ့မင်းနိုင်တွေရထောင်ချီဝေလုံးနေတော့လေမထူးစမ်းဘူးချစ်စေမင်းကခေရှိတယ်ဒါဘုံနာလေးရင်ဖြစ်တယ်
အမေရိကန်ပြည်သူမှာအမတ်တရားနှုတ်ဆက်ကြပြထုတ်တဲ့ကုမ္ပဏီကြီးတွေမှာအကြီးဆုံးဖြစ်တဲ့ Hallmark Card ကုမ္ပဏီကလွန်ခဲ့တဲ့နှစ်တရာကျော်1973ခုနှစ်ကစပြီးတော့ Valentine's Day ကတ်ပြားတွေထုတ်ခဲ့တာဖြစ်ပါရဲ့။မနေ့က2018ခုနှစ်တုန်းကဆိုရင်တော့ဒီလိုမျိုး Valentine's Day လက်ဆောင်ပေးတဲ့နေရာမှာလက်ဝဲရန်နာအပါဝင်ဒီကတ်ပြားတွေပန်းကြီးတွေအတွက်သုံးဆွဲရင်တွေကလက်ဝဲရန်နာအတွက်ဝယ်ယူတဲ့တန်ဖိုးဒေါ်လာ14,300ရှိပြီးတော့ပန်းကြီးတွေအတွက်ဒေါ်လာ12,000နောက်ပြီးတော့ကတ်ပြားရဲ့ဝယ်ယူမှုပတ်စံကဒေါ်လာ10,000ရှိပါတယ်လို့ American လက်လီအယောင်းဝယ်တမတ်ခါကစီရင်ထုတ်ပြန်ခဲ့တာပါဒီလိုမျိုးစီးရင်စရာကိန်းကနေအရာစီးပွားရေးကိုလည်းအထောက်အပြုလူမှုရေးကိုပါအကူအညီဖြစ်စေတဲ့ Valentine's Day ချစ်သူများနေ့ဆိုတာဘယ်နိုင်ငံဘယ်လူမျိုးရဲ့ဒလေထုံးစံပဲဖြစ်ပါစေရွာကြီးတီရွာလိုမျိုးဆက်ဆက်နီးကပ်လာတဲ့ကဘာကြီးတွေချစ်ချင်းမြတ်တာကအထူးလိုအပ်နေတယ်မလို့ Valentine's Day ချစ်သူများနေ့ကိုကြိုဆိုကြရအောင်ပါနော်အားလုံးအတွက်ချစ်ချင်းရဲ့နေ့ပြင်ပြင်ကြပါစေရှင
바이다나조의발렌타인의2시즌을나선게하라바